2023ခုနှစ်အတွက်ဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဆေးဘက်ဆိုင်ရာသုတေသီနှစ်ဦးဖြစ်တဲ့ဇီဝဓာတုပညာရှင်ကက်တလင်ကယ်ရီကိုနဲ့ခန္ဓာကိုယ်ခုခံအားစနစ်ဆိုင်ရာသုတေသီဒရူးဝက်ဘ်ဆန်တို့ကိုရွေးချယ်လိုက်တဲ့အကြောင်းဆွီဒင်နိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကကြေညာပါတယ
် She is currently a professor at Szeged's University in Hungary and is also an adjunctProfessor at the University of
Virus ကမျိုးဗီဇ RNA ကနေပွားပြီးတော့မှထုတ်ထားတဲ့ Messenger RNA mRNA နည်းနဲ့ COVID-19 ကပ်ရောဂါကာကွယ်ကုသဆေးထုတ်လုပ်နိုင်အောင်လို့ပထမဦးဆုံးစူးစမ်းရှာဖွေခဲ့သူတွေအဖြစ်နဲ့ Nobel ဆေးပညာဆိုင်ရာဆုကိုချီးမြှင့်လိုက်တာဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲ2023ခုနှစ်အတွက်ယူပဗေဒဓာတုဗေဒစာပေ Nobel ဆုရှင်တွေကိုဆွီဒင်နိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကအသီးသီးကြေညာမှဖြစ်ပြီးတော့အောက်တိုဘာလ6ရက်နေ့တောက်ကြနေ့မှာတော့ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုနော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးကော်မတီကကြေညာမှဖြစ်ပါတယ်။ Dynamite ကိုတီထွင်ခဲ့သူစီးပွားရေးလုပ်ငန်းရှင် Alfred Nobel ရဲ့ဆန္ဒအတိုင်းသိပ္ပံစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုဆွီဒင်နိုင်ငံတော်ဝင်သိပ္ပံနဲ့နော်ဝေးနိုဘယ်ငြိမ်းချမ်းရေးကော်မတီတွေက1900ခုနှစ်ကနေစပြီးတော့ဆုတွေချီးမြှင့်လာတာဖြစ်ပါတယ်ရှင်။